ရခိုင်ပြည်နယ်မှာဒီမွတ်စလင်နဲ့ဒေသခံဗုဒ္ဓဘာသာတွေကြားမှာပြိပက္ခတွေကနောက်လည်းမဖြစ်နိုင်ဘူးလို့ကျွန်တော်မပြောနိုင်ဘူ
း။ဟုတ်ကဲ
့။အဲ့ဒီပြဿနာတွေဖြေရှင်းရတဲ့ဦးအပူတာကြီးရဲ့အမြင်အောင်
တိတ်ခက်ခက်ခဲခဲမဟုတ်တဲ့ issue နှစ်ခုရှိနေတယ်။တစ်ခုကတော့ Rohingya ရဲ့ identity ဆိုတဲ့ issue တစ်ခု။နောက်တစ်ခုကတော့သူတို့ရဲ့ night full flat citizenship ပေါ့။ဒါ Rohingya ဘက်ကနေရှိနေတဲ့ issue ပေါ့။ကျွန်တော်ရဲ့ counterpart ဖြစ်နေတဲ့ရခိုင်လူမျိုးဘက်ကနေဆိုရင်တဖက်နိုင်ငံကနေကိုဝင်လာတဲ့လူတွေရှိနေတယ်ဆိုတော့ဆွဆွတ်ဆွတ်တွေရှိနေတယ်။အဲဒါဆိုရင်ဒီနှစ်ခုကိုကျွန်တော်တို့ table talk လုပ်ပြီးတော့မှအဖြစ်ရှာမယ်ဆိုရင်ကျွန်တော်ကတော့အတူတကွနေနိုင်ဘွားတနေ့လုံးကိုဖန်တီးနိုင်မယ်။အချက်သုံးချက်ကိုအဓိကတာဆွေးနွေးရမှာဖြစ်တယ်။ပထမအချက်တစ်ချက်ကတော့ Rohingya တွေမရှိဘူးဆိုပြီးလွယ်လွယ်လေးညှင်းဆုံနေတဲ့ဟာကိုညှင်းဆုံနေမယ့်အစား Rohingya တွေကမြန်မာသမိုင်းမှာဩကမ္ဘာသမိုင်းမှာမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်း1965ခုနှစ်တည်းတိုင်ရန်သားဖြစ်ရှိခဲ့တဲ့ဟာကိုကျွန်တော်တို့ပြန်လဲဖော်ထုတ်ပေးဖို့လိုတယ်။ဒုတိယတစ်ချက်ကတော့ 1982 Citizenship Law ကြောင့် Rohingya ကိုနိုင်ငံသားမဟုတ်ဘူးဆိုတဲ့ဟာကိုလုံးဝညှင်းဆိုလို့မရပါဘူး။ဘာလို့ဆိုတော့ 1982 ဥပဒေမတိုင်မီကတည်းကရှိနေတဲ့အရင်ဥပဒေကြောင့်အရာ Rohingya တွေဟာဒီနိုင်ငံရဲ့ full flash နိုင်ငံသားတွေဖြစ်ခဲ့တဲ့လူတွေဖြစ်တယ်။ဒါကိုလည်းကျွန်တော်တို့ပြန်စဉ်းစားမယ်။တတိယချက်အနေနဲ့ကျွန်တော်ကဘာစဉ်းစားမလဲဆိုတော့နောက်ချောင်းပြန်အာဏာသက်ရောက်မှုမရှိရဘူးဆိုတဲ့ချက်ကိုကျွန်တော်တို့ပြန်စဉ်းစားမယ်။နှစ်ဖက်လို့အဖွဲ့အစည်းကိုဩဇာအာဏာသက်ရောက်နိုင်မယ်ကျွန်တော်တို့ international or intermediator အဖွဲ့တစ်ဖွဲ့တော်လို့လေ။ဒါမှကျွန်တော်တို့ argument ရှိနေမဲ့ဟာကိုကြားလူတွေကစွန့်ပြစ်ပေးလို့ရပါတယ်။အဲ့ဒီထက်မှ direct ပါဝင်ပတ်သက်နေတဲ့လူတွေကတော့ Rohingya တွေရှိနေတယ်။တစ်ဖက်ကနေရခိုင်တိုင်းရင်းသားတွေရှိနေတယ်နောက်တစ်ဖက်ကနေဆိုရင်ဒီတိုင်းရင်းသားလူမျိုးစုနှစ်စုကိုအုပ်ချုပ်နေတဲ့နိုင်ငံတော်အစိုးရရှိနေတယ်။ဒီအဖွဲ့သုံးဖွဲ့ကထိုင်မှ political solution ကိုရှာမှအတူတကပူးတဲ့နယ်နိုင်မြတ်အခြေအနေတစ်ခုကိုဖန်တီးသွားလိုက်ပါမယ
်။ဒီလက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်တချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်ကကိုယ်ဝင်လာတာမဟုတ်ဘူးလားခင်ဗျာ
။ကျွန်တော်ဗြိတိရှားခေတ်ကဟိုလွတ်ယူသွားတဲ့သကုံစင်းကိစ္စကိုပြောပါမယ်။ဒီ 1826 မှာရခိုင်ပြည်နယ်ရဲ့ sub commissioner ဖြစ်တဲ့ Mr. Charles Bedden ကသကုံစင်းတကုတ်ကိုယူသွားပါတယ်။အဲ့ဒီမှာစစ်ထွက်ခရိုင်မှာလူဦးရေတသိန်းရှိတယ်လို့ဖော်ပြထားပါတယ်။အဲ့ဒီမှာမောက်လူမျိုးက6000ရှိတယ်။မွတ်စလင်က3000ရှိတယ်။ဗမာလူမျိုးက1000ရှိတယ်လို့ပြောပါတယ်။ပေါင်းလိုက်ရင်တသိန်းပါပဲ။ဒါမဲ့အခုဟိုနှစ်နဲ့ပြန်တွဲကြည့်လိုက်မယ်ဆိုရင်ဒါနေပေါင်း186နဲ့ရှိသွားပါပြီ။လူတိုင်းကပြောနေကြတယ် Rohingya မှာခလီမွေးပွားနှုန်းတွေများတယ်။ဒါမဲ့အဲ့ဒါကိုမစင်းစားပဲနဲ့ normal bar rate 2.4% ကိုယူမယ် international မှာကမ္ဘာလူဦးရေကို commander formula တခုဖြစ်တဲ့ incremental formula ကိုအသွင်ချမယ်ဆိုရင်နေပေါင်း168နှစ်မှာဟိုရှိခဲ့တဲ့လူဦးရေ3000သည် 2.5 million ဒီနေ့ရှိနေရမယ်တကယ်တမ်းကျွန်တော်တို့ Rohingya လူမျိုးတွေဟာတနိုင်ငံလုံးမှာ 1.2 million သာရှိနေတဲ့အတွက် Rohingya တွေဟာတစ်ဖက်နိုင်ငံကခိုးဝင်လာတယ်ဆိုတာစရင်းနဲ့တွေ့ကြည့်လိုက်ရင်မဖော်ပါဘူးခင်ဗျနိုင်ငံကလည်းထွေပြဲသွားတဲ့ဟာပဲပေါ့ဖော်နေတယ်ဒုတိယတစ်ချက်ကဗြိတိရှားခေတ်တုန်းကသကောင်စင်းကောက်သွားတဲ့1872ပေါ့နော် 1872မှာလဲဒီ Rohingya ကို Arkanis Muslim Indigenous Group အနေနဲ့သတ်မှတ်ထားတာကိုလေအဲ့ဒီသကောင်စင်းမှာတိတ်ကြပ်ဖော်ပြထားပါတယ်နောက်တစ်ခါ1911မှာလဲဒီသကောင်စင်းမှာဒီ Rohingya တွေ Arkanis Muslim အနေနဲ့ရှိနေတယ်ခမန်နဲ့မတူဘူး Indian Muslim နဲ့မတူဘူးဆိုတဲ့ဟာကိုပြောတယ်ဒိုင်းကနေလူရဲ့ဟာတူတက်လာတယ်ဘာဖြစ်လို့လဲဆိုရင် 1784 မှာဗမာဘီင်ကရခိုင်ပြည်ကိုတိုက်တဲ့အခါကျတော့ဒီရခိုင်ပြည်တွေကနေ Muslim all ရခိုင်တွေရောစစ်တကောနေပြန်သွားပြီးခိုးလွန်ကြတယ် British လက်ထက်ရောက်သွားတဲ့အခါကျတော့တိုင်းပြည်အေဂျင့်လာတယ်သူတို့ကနေရက်ကိုပြင်လာကြတဲ့လူတွေဖြစ်တယ်ဆိုပြီးအတိအကျဖော်ပြထားတာရှိတယ် 1941 တကောင်စီမှာကြတော့ဘာပြောထားလဲဆိုတော့ဒီမှာဒေသခံမွတ်စလင်တွေအာခနစ်မွတ်စလင်တွေရှိနေတယ်သူတို့ဟာဗမာမွတ်စလင်နဲ့မတူကြပါဘူးအိန္ဒိယမွတ်စလင်နဲ့မတူကြပါဘူးဒီမှာ native မွတ်စလင်ရှိနေတယ်ဆိုတဲ့ဟာကိုတော့သတ်မှတ်ဖို့လိုတယ်ဆိုတဲ့ဟာကိုတိကျဖော်ပြထားတယ်ဒီတကောင်စီအရေးကြီးလိုက်ရင်တော့တစ်ဖက်နိုင်ငံကနေ Rohingya တွေဝင်လာတယ်ဆိုတာကတော့တည်တည်မရှိပါဘူးဒါမဲ့ border area ဖြစ်နေတဲ့အတွက်လူကတော့ဟိုဘက်ဒီဘက်ကိုလိုဆက်ဆံမှုရှိမယ်ဒီကုလဆက်ဆံနေတဲ့လူတွေကြောင့်ဒီရှိနေတဲ့ native Rohingya တွေကိုတဖက်နိုင်ငံကနေခုံးဝင်လာတယ်ဆိုပြီးပြောခြင်းအပြင်အဖြစ်ကကျွန်တော်တို့ကတော့ရေရှည်တည်တဲ့မြတ်ဖြစ်တဲ့ကိုကတော့ထွက်လာမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတ
ယ် Rohingya မိသားစုတစုမှာသားသမီးနှစ်ဦးတည်းပုံမယူရဘူးဆိုတဲ့ဒီပြဋ္ဌာန်းချက်ကိုဘယ်လို ဝေပါမလဲခင်ဗျာ
ဒီပြတင်းချက်ကတော့အခုမှပြတင်းတာမဟုတ်ပါဘူး1994ကတည်းကဒီတမောဒါဆိုရလက်ထက်မှာ instruction နဲ့ account ပေါ်နေတဲ့ပြတင်းချက်တစ်ခုပဲ government direct to impose restriction on the rohingya community နေပေါင်း20အရင်ကတည်းကဒါလုပ်ပြီးသားနေပေါင်း20အရင်ကတည်းက rohingya ပေါ်မှာခံတဲ့ချက်တချို့ရှိနေတယ်ခရီးသွားလာခွင့်သူတို့ကိုမပေးဘူးဘယ်နေရာပဲခရီးသွားသွားအဆွေအစီမှာပုံစံလေးနဲ့ပုံစံလေးတောင်းဆိုရတယ်ပုံစံလေးဆိုတာက foreign traveler documents doctor တဲ့ engineer တွေလည်းသင်ခွင့်မပေးဘူးအသက်60နှစ်ပြည့်ပြီဆိုရင်လည်းကိုလက်ထက်ပိုင်ခွင့်မရှိဘူးနာဆခစီမှာကိုလက်ထက်ဘုတ်အတွက်ရှောက်လွှတ်တင်ရသေးတယ်ရှောက်လွှတ်တင်တဲ့အခါကျတော့အဲ့ဒီရှောက်လွှတ်တွေကိုသူတို့စီစစ်တယ်စီစစ်ပြီးတော့မှ virginity test ဆိုတာဝင်ရသေးတဲ့အချိန်မှာအပြုစင်အစ်စ်ခတ်မှုပေါ့အရင်တုန်းကလက်ထက်ပြီးသားဟုတ်မဟုတ်ပေါ့နော်သူတို့စစ်စစ်ပြီးတော့မှဟိုသူတို့ဘောင်ထက်ဝင်သွားပြီဆိုရင်လက်ထက်ခွင့်ပြုတယ်လက်ထက်ခံပြိုးတဲ့စာထဲမှာခလစ်နဲ့ရောက်မယ်ရဆိုတာပါပိသက်ရှိနေတယ်။ဆိုတော့အဲ့ဒီကတည်းကဒါ implement လုပ်နေတာဖြစ်တယ်။နောက်တစ်ချက်ကကိုနေတဲ့အိမ်ပေါ့ဘလောက်ပဲပြူကြပါစေလေးကြနေပါစေဒီနေ့ဒီချိန်ဒီပြုပြင်ပြင်ဆင်ခွင့်မပေးဘူး။နောက်တစ်ချက်ကလေမြေတွေပိုင်ဆိုင်ခွင့်ကိုတဖြည်းဖြည်းချင်းသူတို့ကတင့်ယူပြီးတော့မှငားရင်ပြီးလုပ်နေရတဲ့ပုံစံမျိုးပေါ့နော်။ social work ဆိုရင်လည်းလုပ်ခွင့်မရှိဘူး။အထူးသဖြင့် Rohingya တွေအများကြီးနေထိုင်တဲ့နေမှာဥပမာပလီတို့ပါတို့ပြူလေးနေတယ်မိုးယိုနေတယ်ပြုပြင်ခွင့်တက်ဆင်ခွင့်ပြင်ဆင်ခွင့်ကတော့ဒီနေ့ဒီချိန်ထိမပေးသေးဘူးအဲဒါကြောင့်နှစ်ပေါင်း20အရင်ကတည်းကရိုဟင်ဂျာပေါ်မှာခံသက်ထားတဲ့ခံသက်ချက်တွေဟာဒီနေ့ဒီချိန်ထိပြောင်းလဲမှုကတော့မရှိပါဘူးခင်ဗျာ
ဟုတ်ကဲ့ဦးဘူတာရဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့လည်းအများကြီးကျေးဇူးတင်ပါတယ်